ထိုင်းနိုင်ငံမှာတော့လိတ်ကျွန်းလူတက်မှုနဲ့တည်တံပေးခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့နှစ်ဦးရဲ့အမှုကိုတော့ထိုင်းနိုင်ငံဗဟိုတရားရုံးကနောက်ဆုံးအယူခံပယ်ချလိုက်ပြီးဖြစ်ပေမဲ့သက်သေအထောက်ထားအသစ်တွေပြန်တင်ပြနိုင်မယ်ဆိုရင်တော့အမှုကိုအစကနေပြန်ပြီးစစ်ဆေးနိုင်မှာကြောင့်ဒီအမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်တွေကပြောပါတယ်ဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါသူတို့ရဲ့အမှုကိုတော့မြန်မာအစိုးရဘက်ကပူပေါင်းကူညီပေးဖို့မျှော်လင့်ကြောင်းထိုင်းခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကလည်းပြောခဲ့ပါဗျ။အပြည့်အစုံကိုတော့သတင်းသာရှင်းလင်းပွဲမှာကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ထက်ကသတင်းပေးပို့ထားပါဗျ
။ဒီလိတ်ကျုံးလူတက်မှုမှာတိတ်တန့်အပါအဝင်အမှုပေါင်း9ခုနဲ့အမိန့်ချခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုဩဂုတ်လ29ရက်မှာထိုင်းနိုင်ငံဗဟိုတရားရုံးကပယ်ချလိုက်ပြီးတိတ်တန့်ကိုအတည်ပြုခဲ့တာပါ။သူတို့အမှုကိုတောက်လျှောက်ကူညီနေတဲ့ထိုင်းရှိနေများကောင်စီကတော့ဥပဒေအရသူတို့အနေနဲ့ထပ်ပြီးကန့်ကွက်ခွင့်မရှိပေမဲ့အထောက်အထားတပ်တွေအချက်အလက်အသစ်တွေထပ်ပြနိုင်မယ်ဆိုရင်တော့အစားကနေပြန်စစ်ဆေးနိုင်ကြောင်းထိုင်းရှိနေများကောင်စီအကျိုးတော်ဆောင်ရှိနေတွေကဒီနေ့ရန်ကုန်မြို့မှာပြောသွားတာပါ။ထပ
်ပြနာနာ FED ผมอยากให้คุณสุพรรณสามารถเหลิงมาทางแถวหน้า
ဒီအမှုကိုကူညီပေးနိုင်ဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အတိုင်းမြင့်ခံဒေါက်ဆန်းစုကြည်စီကိုစာပေးပို့ထားပေးမယ်လဲလက်ရှိအခြေအနေထိတုံ့ပြန်တာမရှိသေးကြောင်းထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထုချစ်က VOA ကိုပြောပါတယ်
ကျွန်တော်ထိုင်းရှိနေပြီပြောသလိုပဲကျွန်တော်တို့မှတကယ်ကိုကြီးကြခံပါတယ်ကျွန်တော်တက်တဲ့အထောက်အထားတွေရနိုင်မယ်ဆိုလို့ရှိရင်တော့ဒီအမှုကဆိုတာဒီကောင်းနေဖြစ်နေတယ်ဒါလည်းအစောကကျွန်တော်ပြောခဲ့သလိုပဲအဲ့ဒီကိစ္စတွေလုပ်ဖို့ဆိုတာကျွန်တော်တို့တကယ်ကိုငွေအားများတဲ့စေတကြဆောင်တာပဲအဲ့ဒီကိစ္စမျိုးအမှုကိုပြန်အစ်စ်ကနေပြန်စားဖို့ဆိုတော့ကျွန်တော်အစိုးရမြန်မာအစိုးရကပဲဦးဆောင်လို့လုပ်မယ်ဆိုလို့ကျွန်တော်တို့ပဲဦးဆောင်ဆောင်ဆောင်တဲ့
ဘဟုအယူခံတရားရုံးကအောက်ခြေတရားရုံးတွေရဲ့ဆုံးဖြတ်ချက်အတိုင်းပဲတရားကိုအတည်ပြုခဲ့ပြီးရပ်ပေါင်း90အတွင်းထိုင်းပြည်ရင်စီမှာအတနာခံစာပေးပို့နိုင်ပေမဲ့အမှုကလုံးဝလွတ်မြောက်ဖို့အတွက်ကတော့ကန့်သတ်ချက်တွေရှိနေပါတယ်။ဥထုချစ်ကအခုလိုဆက်ပြောပါတယ
်။ထိုင်းနိုင်ငံမှာလည်းဘယင်မင်းသားစုတနာခံစာပေးလို့ရှိရင်အပြစ်ကိုရှော့ပေါ်တဲ့အဆင့်လေးရှိခဲ့ပါတယ်။ကျွန်တော်တို့ထိုင်းနိုင်ငံပိုင်းရင်းထိုင်းနိုင်ငံသားတွေရဲ့ဒီကိုရှော့ပေါ်ရှိပါတယ်။ကျွန်တော်ပြီးခဲ့တဲ့ဟိုဆေးမှုနဲ့တင်ကြရတဲ့ကျွန်တော်ရှမ်းပြည်ဒီမှာနိုင်ငံရှမ်းပြည်ပြောပါတော့ကျွန်တော်တည်တန်းနေပြီးတော့ကျွန်တော်ရှော့ပေါ်ကျွန်တော်ကြားနေရတယ
်ထိုင်းနိုင်ငံကိုသွားပြီးသူတို့ရဲ့သားတွေနဲ့တွေ့ဆုံဖို့လဲမိဘတွေကကြိုးစားနေပါတယ်။ကိုဝင်းစော်ထွန်းရဲ့မိခင်ဒေါ်မေသိန်းကတော့သူ့ရဲ့စံတော်ကိုအခုလိုပြောပါတယ်။အဲ
ဒီရဲ့တော့ငါလေးမဟုတ်ဘူးလားအခင်ကြီးရတယ်ဆိုတကယ်ဟောက်လို့ရှိရင်လည်းတော့ကိုတိုင်တော့ကိုကခံကိုမဟုတ်ဘူးနဲ့ပဲ။
အဲဒီတတ်တဲ့ယူကလည်းမဟုတ်ဘဲနဲ့ခံနေရတယ်။တကယ်လို့ဟုတ်တဲ့ဆိုရင်လည်းကိုတိုင်တဲ့ကိုခံကြဖို့မဟုတ်ဘဲနဲ့မတရားသဖြင့်ဆွဆွဲတယ်။တကယ်တတ်တဲ့လူတွေကိုအကုန်လုံးသိကြတာပဲဒါပေမဲ့တိပိမဲ့လဲဘာမှလုံးလို့မရဘူးကို့မြန်မာအစိုးရတွေကလည်းလိုက်ပြီးထိရောက်တဲ့အကူအညီမျိုးမရှိဘူးဖြစ်နေတယ်လို့သူကပြောခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့မှာလည်းအသက်18နှစ်ရှိတဲ့ထိုင်းကျောင်းသူအသက်ခံရမှုနဲ့မြန်မာရွှေပြောင်းလူသား၄ယောက်ထောင်ဒဏ်နှစ်ရှိကြာခံရပေမဲ့ထိုင်းရှိနေများကောင်စီကတပ်သေးအထောက်ထားအခိုင်အလုံနဲ့ခရိုင်အဆင့်ယူကန်တင်ခဲ့ပြီးပြစ်ချက်မရှိလို့လွတ်မြောက်ခဲ့ပါတယ်